မင်္ဂလာပါ2023ခုနှစ်အောက်တိုဘာလ13ရက်နေ့ပြန်ကြားရေးနဲ့ပြည်သူ့ဆိုင်ရာဦးစီးဌာနမြောက်ဦးခရိုင်ရုံးမှာကလေးလူသမားပပျောက်ရေးအသိပညာပေးတော်ရှိုးကိုပြန်ကြားရေးနဲ့ပြည်သူ့ဆိုင်ရာဦးစီးဌာနမြောက်ဦးခရိုင်ရုံးကဦးစီးရာရှိကျွန်တော်ဦးဖြူမောင်မောင်နဲ့မြို့နယ်ဥပဒေအရာရှိဦးထက်ပိုင်ကျော်တို့ကနေပြီးတော့ကလေးလူသမားပပျောက်ရေးအကြောင်းအရာများကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။ဟုတ်ကဲ့ဆရာမင်္ဂလာပါခင်ဗျာ
။မင်္ဂလာပါခင်ဗျာ
။ဆရာကျွန်တော်ပထမဦးဆုံးကလေးသူငယ်နဲ့ကလေးလူသမားဆိုတဲ့အသေးစိတ်လေးကိုရှင်းပြပေးပါမယ်။
ကလေးသူငယ်ဆိုတော့ကလေးသူငယ်ခွင့်ရေးဆိုင်ခွင့်အများဆိုင်ရာဥပဒေမှာပြဋ္ဌာန်းထားပါတယ်အဲဒီဥပဒေပုံမှန်3ပုံမှန်ခွဲခါမှာအသက်16နှစ်မပြည့်သေးသူကိုကလေးသူငယ်ဖြစ်တယ်လို့ပြဋ္ဌာန်းထားပါတယ်ကလေးလူသမားဆိုတာကတော့ဒီကျွန်တော်လေးလာရမိတယ်လို့ကတော့ဥပဒေတွေမှာအိမ်မေဖွင့်ကျွန်တော်မရှိပါဘူးကလေးသူငယ်ခွင့်ရေးများဆိုင်ရာဥပဒေပုံမှန်48ပုံမှန်ခွဲခါနဲ့ကားငယ်တို့အရာကလေးသူငယ်ဟာအသက်16နှစ်ကြီးပြီးတော့ကျန်းမာရေးကောင်းမှုမယ်ပြီးတော့သက်ဆိုင်ရာအလုပ်ကိုလောက်ကန်နေစွမ်းရှိမယ်ဆိုရင်ဒီစေအလို့လောကမကြီးရဲ့ဥပဒေနဲ့အညီအလို့လောက်ကန်ရှိပါတယ်အသက်16နှစ်ယောက်ရှိသူကလေးသူငယ်ကိုတော့အလို့လောက်ကန်ခွင့်ဒါမှမဟုတ်စေခိုင်ခွင့်ရှိမှာမဟုတ်ပါဘူးအထုံးလေးတူဆိုင်များနဲ့အလို့ဌာနများဥပဒေပုံမှန်73ပုံမှန်ခွဲကမှလည်းအသက်16နှစ်မပြည့်ပါကအလို့လောက်ခွင့်သို့မဟုတ်စေခိုင်ခွင့်မရှိကြောင်းလေးလာတွေ့ရှိရပါတ
ယ်ကလေးသူငယ်တွေကိုဘယ်လိုအလို့တွေမှာခိုင်ခွင့်မရှိရလဲဆိုတာလည်းရှင်းပြပေးပါဦ
းကလေးသူငယ်တွေကိုဟိုကလေးသူငယ်တွေကိုဘယ်လိုအလို့တွေမှာစေခိုင်ခွင့်မရှိကြလဲဆိုတာကတော့ကလေးသူငယ်ခွင့်ရဆိုင်ရာဥပဒေပုံမှန်48ကအရာကလေးသူငယ်တွေကိုအစိုးရဆုံးပုံစံဖြင့်အလုပ်စေခိုင်းခြင်းဒါမှမဟုတ်အလုပ်လုပ်ကန်ခွင့်မပြုရဘူး
ခုနကဆရာရှင်းပြသွားတဲ့အချိန်မှာအစိုးရဆုံးပုံစံနဲ့ကလေးလူသမားတွေကိုခိုင်းစေခြင်းဆိုတာကဆရာအဲ့ဒါဘယ်လိုဟောခေါ်ပါသလဲ
အစိုးရဆုံးပုံစံနဲ့ကလေးအလုပ်သမားတွေကိုခိုင်းစေတယ်ဆိုတာကိုကလေးသူငယ်ခွင့်ရဆိုင်ရာဥပဒေမှာကြာကြာပြတ်ပြတ်အဓိပ္ပာယ်ဖွင့်ဆိုတာပါတယ်အဲ့ဒီဥပဒေပုံမှန်3ပုံမှန်ခွဲနာမှာပုံမှန်ခွဲငွေတိကနေ၄ထိပြဋ္ဌာန်းထားပါတယ်အဲ့ဒီထဲကအချင်းချုပ်တင်ပြရရင်ကလေးသူငယ်ကိုရောင်းတာကျွံပြူတာကျွံကဲ့သို့ခိုင်းစေတာလူကုန်ကူးတာလို့ဖြစ်ပါတယ
်ဆရာနောက်ဆုံးအနေနဲ့ကလေးအလုပ်သမားတွေကိုခိုင်းစေမယ်ဆိုရင်ဘယ်လိုပြည့်တတ်မျိုးတွေကြားခံရနိုင်ပါသလဲဆိုတာလေးကိုရှင်းပြပေးသေးချင်ပါတယ
်ကလေးအလုပ်သမားတွေကိုဥပဒေပြဋ္ဌာန်းခြင်းနဲ့အညီအလုပ်လုပ်ခွင့်ပြုမယ်ဆိုရင်တော့ပြင်းမှုပြည့်တန်ကြားခံရမှာရှိပါဘူးဒါပေမဲ့သက်ဆိုင်ရာဥပဒေတိုင်းမြင့်ချက်ကိုဖောက်ပြက်ကျူးလွန်ရင်တော့ပြင်းမှုပြည့်တန်ထိုင်သိမ့်မည်ဖြစ်ပါတယ်ကျွန်တော်ခုနကပြောခဲ့သလိုပဲကလေးသူငယ်ကိုအစိုးရဆုံးပုံစံနဲ့အလုပ်လုပ်ခိုင်းတာတို့အလုပ်လုပ်ခိုင်းခွင့်ပြုတာတို့ဆိုပါတယ်အစိုးရဆုံးပုံစံကိုဥပမာအပြင်ကလေးသူငယ်ခွင့်ရဆိုင်ရာဥပဒေပုံမှန်103ပုံမှန်ခွဲခါရလက်နက်ကပဋိပက္ခအတွင်းမှာကလေးသူငယ်ကိုအသုံးပြုရင်အနည်းဆုံးထောက်တန်းတစ်နှစ်ကနေ6နှစ်ကလေးသူငယ်ခွင့်ရဆိုင်ရာဥပဒေပုံမှန်105ပုံမှန်ခွဲခါမှာကလေးသူငယ်ကိုပြည့်တဲ့စာဖြစ်ပြုလုပ်ခိုင်းမယ်ဒါမှမဟုတ်လိမ်ပိုင်းဆိုင်ရာအလွယ်သုံးစားပြုမယ်ဆိုရင်တော့အနည်းဆုံးထောင်တဲ့2နှစ်ကနေအများဆုံးထောင်တဲ့10နှစ်ထိကြာခံမှာဖြစ်ပါတယ်။ဒါအပြင်ကလေးသူငယ်ကိုမူရေးစေဝါနဲ့ပတ်သက်ပြီးတော့အသုံးပြုမယ်ဟိုအသုံးချမယ်ဆိုရင်မူရေးစေဝါနဲ့စိတ်ကိုပြောင်းလဲသေးသောစေဝါနဲ့ဆိုင်ရာဥပဒေအရာပြည်ထောင်ကြာခံရမှာဖြစ်ပြီးတော့အဲ့ကျူးလွန်တဲ့သူဟာပြည်ထောင်ရဲ့အမြင့်ဆုံးကိုကြာခံရမှာဖြစ်ပါတယ်။ပြီးတော့ကလေးသူငယ်ကိုလူကုန်ကူးမယ်ဆိုရင်လူကုန်ကူးမှုတရှိကကိုရေးဥပဒေအရာအနည်းဆုံးပုံမှန်35အရာအနည်းဆုံးထောင်တဲ့10နှစ်ကနေအများဆုံးထောင်တန်းတသက်တည်းကြာခံရမှာဖြစ်ပါတယ်။နောက်ပြီးတော့1952ခုနှစ်အလုံယုံများအဥပဒေပြဋ္ဌာန်းချက်အရာကလေးအလုပ်သမားတွေကိုစေခိုင်းမယ်ဆိုရင်တနေ့မှာ4နာရီထက်ပိုမခံရပါဘူး။ပြီးတော့ညနေ6နာရီကနေနံနက်6နာရီအတွင်းမှာအလုပ်လုပ်ခိုင်းခြင်းမပြုရပါဘူး။အလုပ်ရှင်တဦးမှလုပ်ပြီးပြီဆိုရင်နောက်တစ်ဦးထံမှာအဲ့ဒီမှာပဲအလုပ်လို့မရပါဘူး။အထုံးနည်းတူဆိုင်များနဲ့အလုပ်ဌာနများဥပဒေပုံမှန်14ကမှလည်းပြဋ္ဌာန်းချက်ကိုတွေးရပါတယ်။အဲ့လိုပြဋ္ဌာန်းချက်တွေကို1952ခုနှစ်အလုပ်ယုံများအဥပဒေပုံမှန်85အရာအလုပ်စေခိုင်းတဲ့အလုပ်ရှင်ပေါ်3လထက်မပိုတဲ့ထောင်ဒဏ်ဖြစ်စေ just 30အောက်မနေသောငွေဒဏ်ဖြစ်စေရှာမရမှာဖြစ်ပါတယ်။အဆိုင်များနဲ့အလုပ်ဌာနများဥပဒေမှာတော့အသက်16နှစ်မပြည့်သူကိုအလုပ်စေခိုင်းခြင်းသို့မဟုတ်လုပ်ကန်ခွင့်16နှစ်မပြည့်သူကိုသတ်မှတ်ချက်ကြော်လွင်လို့အလုပ်အချိန်ပိုအလုပ်ခွင့်မပြုပါဘူး။ဒါအပြင်အသက်16နှစ်အထက်16နှစ်အောက်ကလေးသူငယ်ကိုတရက်4နာရီထက်ပို့ပြီးတော့၎င်းည6နာရီကနေနည်းနည်း6နာရီအတွင်းမခိုင်းစေရဒါမှမဟုတ်အလုပ်လုပ်ခွင့်မပြုရလို့ပြဋ္ဌာန်းထားပါတယ်။ဆိုင်တစ်ဆိုင်မှာအလုပ်လုပ်ပြီးရင်နောက်တစ်ဆိုင်မှာအလုပ်ခွင့်မပြုရပါဘူး။ဒီတာမြင့်ချက်ကိုဖောက်ပြမယ်ဆိုရင်ပုံမှန် 29 အရာအလုပ်ရှင်ကို6လထက်မပို့တော့ထောင်တယ်ဖြစ်စေအနည်းဆုံး7,350အများဆုံး7,100အထိပြည့်နေရှာမယ်လို့ပြဋ္ဌာန်းထားပါတယ်။အခုဒီဥပဒေကိုလေးလာတလောက်ကတော့ဒီအသက်16နှစ်အောက်ဆိုရင်ကလေးလုံးသမားခိုင်းလုံးဝခိုင်းလို့ပြီးတော့အကျမ်းမကြီးကောင်းပါမယ် ပြီးတော့တက်ဆိုင်ရာအလုပ်ကိုကောင်းမွန်စွာလုပ်ကြနိုင်မယ်ဆိုရင်တော့ဟိုတမန်ပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့နေဖို့တွေနဲ့အညီခိုင်းစင်ရင်တော့လုပ်ရရတဲ့သဘောဖြစ်ပါတယ်
ဟုတ်ကဲ့အခုလိုရှင်းပြဆွေးနွေးပြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်
ကျေးဇူးပါဟုတ်ကဲ့